ဒီပတ်တွင်ကျင်းပမဲ့အာဆီယံနိုင်ငံကြ合いဝင်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကြ合いဝင်ကြီးတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့အာဆီယံအလဲကျဥက္ကဋ္ဌရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်ဒီအစည်းအဝေးမှာမြန်မာနိုင်ငံအရေးအတင်းအကျပ်ကမြန်မာနိုင်ငံရဲ့အကြအတဲကနေတောင်တရုတ်ပင်လယ်ပြင်ကိစ္စအလဲအရှိတီမောအာဆီယံဝင်ခွင့်အထိအကြောင်းအမျိုးမျိုးကိုဆွေးနွေးကြမှာပါတောင်တရုတ်ပင်လယ်ကိစ္စကိုဖိလစ်ပိုင်ကအဆိုပြုတင်သွင်းလာပွဲရှိတယ်လို့ကမ္ဘောဒီးယားပူးပေါင်းဆောင်ရွက်ရေးနဲ့ငင်းကြိုင်းအင်စတီကျူကအကြီးအကျယ်ပေးဘရက်ဒလီမတ်ကပြောပါတယ်တောင်တရုတ်ပင်လယ်ပြင်ကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံအများစုကတစ်စည်းတစ်လုံးနဲ့ယက်တီချက်နဲ့တရုတ်ကိုဆွေးနွေးလိုပေမဲ့တရုတ်ကတနင်္ဂနွေချင်းနဲ့ပဲညှိနှိုင်းဆွေးနွေးကြတာပါဒီအကြောင်းအရာကအာဆီယံထိပ်သီးဆွေးနွေးပွဲမှာအလဲကျဥက္ကဋ္ဌကမ္ဘောဒီးယားကဆွေးနွေးစီခြင်းနဲ့အကြောင်းမဟုတ်ပါဘူးဒါပေမဲ့ဖိလစ်ပိုင်ကဆွေးနွေးလိုတယ်ဆိုရင်တော့ဒီအပအစည်းအဝေးမှာအများကြီးလွှမ်းမိုးသွားနိုင်ပါတယ်လို့ဘရက်ဒလီမတ်ကယူဆပါတယ်မြမအရေးဟာလည်းအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာအဓိကအကြောင်းတရားဖြစ်လိမ့်မယ်လို့ဘရက်ဒလီမတ်ကသုံးသပ်ပါတယ်စစ်ကောင်စီကအရေးပေါ်အခြေအနေကိုတနင်္လာနေ့မှာနောက်ထပ်6လတက်တန်းတိုးထားပြီးတည်ငြိမ်ငြိမ်းချမ်းတဲ့အခြေအနေရှိတဲ့အခါအချိုးကျကိုစားပြုမှုစနစ်နဲ့ရွက်ောက်ပွဲလုပ်မယ်လို့ပြောထားပါတယ်ဒီရွက်ောက်ပွဲစနစ်ဟာစစ်ကောင်စီကြောရောင်းနောက်ခံပေးထားတဲ့ပါတီတွေအာဏာရရှိနိုင်တဲ့ရွက်ောက်ပွဲစနစ်ဖြစ်တယ်လို့ဝေဖန်ပြောဆိုကြပါတယ်ခင်ဗျာ